မြန်မာစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်ဘူးကြီးမင်းအောင်လှိုင်ဟာတိုက်ပွဲတွေပြင်းထန်နေတဲ့ရှင်းမြောက်ဒေသအချက်အချာလာရှုမြို့ကိုသွားရောက်ပြီးစစ်တပ်မိသားစုတွေစစ်ဘေးရှောင်ဒုက္ခသည်တွေကိုတွေ့ဆုံအားပေးစကားပြောခဲ့တယ်လို့မြန်မာစစ်ကောင်စီသတင်းကထုတ်ပြန်ပါတယ်။ကြီးစစ်တွေစစ်ရေးဆောင်ရွက်ကုကဲမှုတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသုံးကြထုတ်ပြန်မှုမရရှိသေးပါဘူး။ညီတော်မဟာမိတ်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခုစစ်စီရေးကြောင့်ရှမ်းမြောက်ဒေသမှာစစ်ကောင်စီစစ်ကမ်းပေါင်း200ကျော်နဲ့မြို့တချို့လက်ထုဆုံးရှုံးခံပြီးတဲ့နောက်ရှမ်းမြောက်ဒေသအဓိကစစ်တိုင်းဌာနချုပ်ရှိရာကိုစစ်ကောင်စီကောင်းဆောင်ပထမဆုံးချိန်ရောက်ရှိလာတာပါရှမ်းမြောက်ဒေသမှာတော့လာရှုမူဆက်နဲ့လောက်ကိုင်မြို့တွေကိုစစ်ကောင်စီကဆက်လက်ထိန်းချုပ်ထားဆဲရှိပါတယ်တစ်ချိန်တည်းမှာပဲကိုကန်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစီးအဖွဲ့ဥက္ကဋ္ဌဟောင်းလည်းဖြစ်2010ခုနှစ်အမျိုးသားလွတ်တော်ကိုယ်စားလှယ်လည်းဖြစ်ခဲ့သူပယ်ဆောက်ချိန်အပါအဝင်ဆယ်ဦးကိုတရုတ်နိုင်ငံဘက်ကနေအွန်လိုင်းလိမ်ညာမှုရာဇဝတ်လုပ်ငန်းတွေအတွက်ဖမ်းဝင်ရထုတ်လိုက်တယ်လို့သိရပါတယ်။ပယ်ဆောက်ချိန်ဟာဖုန်ကြားရှင်ဦးဆောင်တဲ့ MNDAA တပ်ကိုတိုက်ထုတ်ရမှမြန်မာစစ်တပ်နဲ့မဟာမိတ်လုပ်ခဲ့တဲ့နောက်ကိုကကိုပိုင်အုပ်ချုပ်ခွင့်ဒေသဦးစီးအဖွဲ့ဥက္ကဋ္ဌဖြစ်လာခဲ့ပါတယ်။အဲ့ဒီနောက်2010ရွေးကောက်ပွဲမှာပြည်တော်စုကြောက်ခိုင်နဲ့ဖွံ့ဖြိုးရေးပါတီရဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဖြစ်အရွေးချယ်ခံရရသူဖြစ်ပါတယ်။